ကိုဖက်ကဲယောဂါကြောင့်တေဆုံးသူတရားကျော်ထိတူလာနေချိန်မှာယောဂါကူဆတ်မှုတွေကိုထိထိရောက်ထိချုပ်နိုင်အောင်လူလူကပူးပေါင်းဆောင်ရွက်ကြဖို့ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေကသတိပေးနေတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စုစုပါယောဂါကူဆတ်မှုတွေအများဆုံးကြုံနေရတာကြောင့်အိမ်ပြင်မထွက်ဖို့အမိန့်ထုတ်ထားရတဲ့ရန်ကုန်တိုင်းထဲမှာသတင်းနှစ်ပတ်အတွင်းသိတာထင်ရှားတဲ့ရလဒ်တွေပေါ်ပေါ
ကျွန်တော်တို့ဘက်ကတော့တက်နိုင်တဲ့မြအစွမ်းကုန်ပေါ့နော်ပြင်းညှစ်ထုတ်ပြီးတော့အားကိုရင်ကုန်သွားပြီဆိုရင်ဟာမျိုးပေါ့နော်ပြီးတော့ဗောမျိုးနဲ့ကျွန်တော်တို့ကကျိုးပန်းပြီးတော့ပေါ့နော်ဒါနေညမပြတ်တကယ်ကျမ့ကိုနေနေရသေးတာဒီနေ့ရှိတဲ့အနေစွမ်းစမ်းတဲ့မှာပါပဲနေပါလေဒါပေမဲ့ဒီလိုဇက်တွေပေါ့နော်ကောင်းမွန်လာဖို့တကတော့လက်ခုပ်စွာတစ်ဖက်တည်းတည်ရင်မမီဘူးပဲပေါ့နော် ကျမ့်မဲ့ဒီလိုဇက်တွေပေါ့နော်ကောင်းမွန်လာဖို့တကတော့လက်ခုပ်စွာတစ်ဖက်တည်းတည်ရင်မမီဘူးပဲပေါ့နော်ကျမ့်မဲ့ဝန်ထမ်းတွေဘလောက်ပဲကြိုးစားကြိုးစားတစ်ဖက်ကပြည်သူလူထုတွေမပူးပေါင်းမပါဝင်ဘူးပေါ့နော်ကျမ့်မဲ့ဝန်ထမ်းတွေလည်းပူးပေါင်းဆောင်ရွက်မှုအားနဲ့ပဲလူမျိုးပြည်သူတွေဘက်ကပူးပေါင်းဆောင်ရွက်မှုနည်းရင်တော့ခုနလက်ခုပ်တစ်ဖက်တည်းဘလောက်တည်တည်မမီပါဘူးခင်ဗျအဲ
ဝန်ထမ်းတွေကိုယောဂကုသမှုမရှိစေဖို့နဲ့လူနာတွေအသက်တည်ဆုံးမှုမရှိစေဖို့နောက်ပြီးတော့အသွာလာကန်တက်ခံရသူတွေအတွက်နေရာထိုင်ရင်းအလုံးလောက်ရရှိဖို့နဲ့တခွဲတည်ပြုလူနာတွေနဲ့ထိတွေ့မှုရှိခဲ့သူတွေကိုစုံစမ်းဖော်ထုတ်စစ်ဆေးဖို့အချိန်ချင်းဆောင်ရွက်နေတယ်လို့လည်းပြောပါတယ်ရခိုင်ပြည်နယ်ကပြန်လာတဲ့လူဦးရေ1000ဝန်းကျင်အတွက်စောင့်ကြည့်စစ်ဆေးရေးစခန်းတွေအသစ်ခုနှစ်ခုတိုးချဲ့ထားပေမယ့်စေတနာဝန်ထမ်းလိုအပ်ချက်ရှိနေတယ်လို့လည်းကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကတော့ဆေးရုံတွေလုံလောက်မှုရှိအောင်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့စောင့်ကြည့်စစ်ဆေးရေးစခန်းတွေနဲ့လိုအပ်တဲ့စေတနာဝန်ထမ်းတွေပစ္စည်းကရိယာတွေရရှိရေးကြိုးပမ်းနေကြောင်းမနေ့ရက online ကပြောကြားတဲ့မိန့်ခွန်းမှာထည့်သွင်းပြောဆိုခဲ့ပါတယ်။ကယောဂထိန်းချုပ်ကာကွယ်နိုင်ရင်ပြည်သူတွေပါလိုက်နာဆောင်ရွက်ဖို့ကိုလည်းအတိုင်းအမြံပုဂ္ဂိုလ်ကတိုက်တွန်းပြောဆိုထားပါတယ်
။ဟိုအခုအချိန်မှာတော့ဒီအဓိကအားဖြင့်ရန်ကုန်တိုင်းမှာဒီကိုဗစ်ရောဂါပြန့်ပွားမှုကိုထိန်းချုပ်နိုင်ဖို့ကိုကျွန်တော်တို့အားလုံးအားစိုက်ရပါမယ်။အဲ့တော့ရန်ကုန်မှာရှိတဲ့ကျွန်တော်တို့ပြည်သူပြည်သားတယောက်ချင်းတယောက်ချင်းဟာကိုယ့်ရဲ့ကျန်းမာရေးကိုအားစိုက်ပါ။ကိုကျန်းမာဖို့ကိုကိုဗစ်ရောဂါမကူဖို့ဆိုတာအဲ့ဒါကိုပဲအဓိကထားပါကိုမကူရင်ကိုရှိရတဲ့လူများတွေမကူနိုင်ဘူးအဲ့တော့ကိုအတွက်ကိုလှုပ်တာဟာလူများတွေအတွက်လှုပ်တယ်ဆိုတဲ့သဘောလည်းရောက်ပါတယ်တရားမလို့ကျမတို့ရန်ကုန်ကပြည်သူပြည်သားများဟိုစိတ်ဓာတ်မကြပါနဲ့ရန်ကုန်သူရန်ကုန်ကများတတ်သိရှိတယ်လို့အားလုံးကပြောကြပါတယ်အဲ့တော့မှန်ကန်တဲ့နေရာမှာတတ်သိရှိဖို့လိုပါတယ်အဲ့တော့အခုဒီကိုဗစ်ရောဂါကိုဖြတ်ကျော်တဲ့နေရာမှာအနိုင်ယူတဲ့နေရာမှာတတိရှိရှိနဲ့ဇွဲရှိရှိနဲ့ဆက်ပြီးတော့လုပ်ကြပါလို့ကျွန်မအနေနဲ့မေတ္တာရခိုင်ချင်ပါတယ
်။ကိုဗစ်ရောဂါနဲ့ပတ်သက်တဲ့အကျိုးဆက်တွေလိုအပ်ချက်တွေအတွက်အသုံးပြုဖို့ဗန္ဓာယီဝန်ကြီးဌာနကအထွေထွေပူဆောင်ငွေဘီလီယံ1000ကျော်ကိုလည်းကိုဗစ်ရောဂါနဲ့ပတ်သက်ပြီးသုံးဖို့တတ်မှတ်ထားတယ်လို့အတိုင်းအမြံကပြောပါတယ်။ကိုဗစ်ရောဂါဘူးထပ်ပြီးကူးစက်ခံရတာအနည်းဆုံးဖြစ်ဖို့အတွက်ဆိုပြည်သူတွေအနေနဲ့ကိုယ့်ရဲ့နေအိမ်တွင်သာနေထိုင်ပြီးမဖြစ်မနေကိစ္စကြောင့်အပြင်ထွက်ရမယ်ဆိုပါဇက်နဲ့နှကောင်းစီတက်ဆင်ဖို့ကိုဒေါက်တာတန်းနိုင်စုကအကြံပြုထားပါတယ်။
ဒီချိန်မှာရန်ကုန်မြို့မှာနေတဲ့ပြည်သူတွေရောပေါ့နော်။ကျန်တဲ့ဒီကိုဗစ်ဖြစ်ပွားတဲ့ဒေတာပေါ့ရခိုင်ပြည်နယ်မှာနေတဲ့ပြည်သူတွေတက်နေကြများမိမိအိမ်မှာပဲနေသေးပါ။အပြင်ထွက်ရင် mask တက်ပါအပြည့်ဝအကာအကွယ်ယူပါ။ကိုယ့်အသက်ကိုကာကွယ်သလိုမိသားစုအသက်ကိုလည်းကာကွယ်ပေးခြင်းဖြစ်ပါတယ်။တစ်ဖက်ကကျန်းမာရေးဝန်ထမ်းတွေနဲ့ပူးပေါင်းဆောင်ရွက်ရမှာလို့လည်းနည်းနည်းလေးမှလက်မတော့မဲနဲ့အချိန်ပြည့်ပူးပေါင်းဆောင်ရွက်စီတယ်ပါတယ်ဗျာ။
ကျမရင်းနဲ့အကစားဝင်ရေးဌာနရဲ့ဒီကနေ့မွန်လွယ်ပိုင်းတိထုတ်ပြန်ချက်အရပိုးရိပ်လူနာ6400ကျော်နဲ့တိဆုံးသူ133ဦးရှိထားပြီးရောဂါပိုးပျောက်ကင်းလို့ဆေးရုံစင်ဝင်ရသူကတော့1400ကျော်အထိရှိထားပြီးဖြစ်ပါတယ်ရှင်။ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။